make it much more difficult to provide certain kinds of assistance. There'll be humanitarian assistance.
အခုညတချို့ပေးဖို့အခက်အခဲတွေပို့ပြီးတော့ရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လဲပါလာလိမ့်မယ်လို့ထင်ပါတယ်ယင်းနှမြုပ်နှံမှုကိုလဲထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းနှမြုပ်နှံမှုကိုလဲနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ယင်းနှမြုပ်နှံလိုက်လို့ရှိရင်အကူအညီမပေးတဲ့နဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့ထင်ခံကြရမှာပါဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာအပေါ်အနှုတ်လက္ခဏာတက်ရောက်မှုရှိနိုင်ပါတယ်
ဒါပေမဲ့ပမောခမြဒီမာ humanitarian assistance ဒီစာနာမှုအကူအညီပေါ့လေဒီစာနာမှုအကူအညီဆိုတာအဲ့ဒုက္ခသည်တွေအတွက်ပါပေးမဲ့အကူအညီဖြစ်ပါတယ်ဒီလိုထိခိုက်တဲ့ကိစ္စမျိုးဟာကျူးစွစင်းတဲ့ကိစ္စလို့ထင်ပါလားခင်ဗျာ
Well it depends on what kind humanitarian assistance is needed but your definition of humanitarian assistance is different
for example ဘယ်လိုစာနာမှုအထောက်ပံ့မျိုးလဲဆိုတဲ့အပေါ်မှာမူတည်ပါတယ်စာနာမှုအထောက်ပံ့ဆိုတာလိုအပ်ပါတယ်ဒါပေမဲ့ဒီနေရာမှာအတိတ်ပဲဖွင့်ဆိုတာကွဲလွဲမှုရှိပါတယ်စစ်ဆိုးရလက်ထက်တုန်းကဂျပန်တို့ရဲ့စာနာမှုအထောက်ပံ့ဆိုင်ရာအတိတ်ပဲဖွင့်ဆိုချက်ဟာအမေရိကန်ရဲ့အတိတ်ပဲဖွင့်ဆိုချက်ထက်အဆမတန်ပိုပြီးတော့ကျယ်ပြန့်ပါတယ်ဥပမာလျှက်စစ်တပ်အားရရှိရေးဟာစာနာမှုအထောက်ပံ့ဖြစ်ပါတယ်ဒါကြောင့်ဘလူးကျောင်းရေအားလျှက်စစ်စီမံကိန်းကိုပိုကောင်းအောင်တည်ဆောက်မယ့်ကိစ္စကိုဂျပန်တို့ကလုပ်ပေးခဲ့ပါတယ်ဒါပေမဲ့အမေရိကန်ကတော့ဒါဟာအခြေခံအဆောက်အဦးတည်ဆောက်ရေးဖြစ်တယ်လို့ယူဆပါတယ်အမေရိကန်ဥပဒေအရဒါကိုခွင့်မပြုပါဘူ
းဆိုတော့ရေအားလျှက်စစ်စီမံကိန်းဟာအခြေခံအဆောက်အဦးစီမံကိန်းဆိုတာတော့လက်ခံနိုင်ပါတယ်ဒါပေမဲ့အခုကိစ္စဒီလိုအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုပြင်မဲ့အကူအညီဖြစ်တယ်ဆိုတာလည်းသိစားနေပါတယ်ဒါကိုထိခိုက်စေမယ်ဆိုတဲ့ကိစ္စကျွန်တော်ပြောတာပါခင
် Yes well I mean I think humanitarian assistance is needed in many many places of course.
ဟုတ်ပါတယ်စာနာမှုအထောက်ပံ့တွေဟာနေရာအနှံ့မှာလိုနေပါတယ်မှန်ကန်တဲ့အထောက်ပံ့တွေဖြစ်ဖို့အရေးကြီးပါတယ်ဒုက္ခသည်တွေကိုကူညီဖို့လိုအပ်သလိုပြည်သူတွေတဲကဆင်းရဲနွမ်းပါသူတွေကိုလည်းကူညီရပါလိမ့်မယ်စစ်ကြောင့်အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာနေရသူတွေကိုကူညီရပါမယ်ဒီအကူအညီအားလုံးကိုဆက်ပေးတင်ပါတယ
်အခုပြဿနာမှာအဓိကပြစ်မှတ်ထားခံရတာကတော့အဓိကတာဝန်ရှိရလို့အပြောခံရတာကတော့မြန်မာစစ်တပ်ဖြစ်ပါတယ်ဒါမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူစီစီတဲ့ကိစ္စမဟုတ်သောစာနာမှုအကူအညီပေးမယ်လူအခွင့်အရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးမယ်လို့လည်းစီစဉ်ထားတာဖြစ်ပါတယ်ဆိုတော့အဲ့ဒီကိစ္စကဘယ်လိုဖြစ်လာနိုင်ပါလဲအခုအလွတ်တော်ဆုံးဖြတ်လိုက်ပြီးနောက
် Well, I think the Congress has been much against military training even of a humanitarian kind
အမေရိကန်အလွတ်တော်ဟာစီရေးလေ့ကျင့်သင်ကြားပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ်စာနာမှုအကူအညီဆိုင်ရာကိစ္စတွေဖြစ်အောင်တော့ဆန့်ကျင်ပါလိမ့်မယ်လူသေးစေနိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီသင်တန်းလူခွင့်ရေးတရားဥပဒေစိုးမိုးရေးကိစ္စတွေကတော့လုံးသင့်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စကကွန်ဂရက်စ်လွှတ်တော်မှာတိုးပေါက်ဖို့ခက်ခဲရှိနေပါတယ်အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများပြားရှိနေတော့ဒီလိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ပြီးတော့ခွန်အားစိုက်လိမ့်မယ်မထင်ပါဘူး
ဒီပြဌာန်းချက်ကိုအလွတ်တော်ကဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကပုံမခိုင်မာလာအောင်ပုံပြီးထိရောက်လာအောင်ဆနေတို့ခေါ်တဲ့အထက်လွှတ်တော်ကိုရောဖြတ်သန်းဖို့ရှိနေသေးတယ်ထင်ပါလားအဲ့လိုဖြတ်သန်းလာရင်ကောအခုအလွတ်တော်မှာထောက်ခံရသလိုပဲတခဲနဲ့ထောက်ခံအပြည့်မှုရလိမ့်မယ်ဆုံးဖြတ်အတည်ပြုကြလိမ့်မယ်လို့ရောထင်ပါလားခင်ဗျာ
It is a sense of the House of Representatives is a resolution
ဒါဟာအလွတ်တော်ရဲ့သဘောထားခံယူချက် resolution ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါစိတ်လှုပ်ရှားခံစားမှုပါဥပဒေ law မဟုတ်ပါဘူးအဲ့ဒီအထဲမှာဒဏ်ခတ်ရေးယူမှုကိုဓာတ်ရိုက်ပြတ်ထန်းထားတာမရှိရင်ဘာမှဓာတ်ရိုက်အကျိုးသက်ရောက်နိုင်မှာမဟုတ်ပါဘူးအစိုးရအပေါ်ဩဇာသက်ရောက်မှုလည်းမရှိနိုင်ပါဘူးဒါပေမဲ့ခင်ဗျားပြောသလိုပဲထက်လွတ်တော်ကိုတော့သွားပါလေဦးမယ်အဲ့ဒီမှာ Miss McConnell ကတောင်းဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာသူပါသူ့ဘက်ကဆက်လက်ကာကွယ်ပေးအောင်မလားဆိုတာကိုတော့ကျွန်တော်မသိပါဘူး Congress လွတ်တော်ကလည်း Christmas လရဲ့နားတော်မှာဖြစ်ပြီးတော့Congress အစ်တရဖြစ်ပေါ်လာတော့မှာပ
ါဆိုအစိုးရအပေါ်ဩဇာသက်မှုမရှိဘူးဆိုတော့သိအေးမှာပါလာဘူးဆိုတဲ့သဘောပါခင်ဗျာ
This is not going to mean very much these are symbolic things and symbolism is important
Why?
I think because it indicates
ဟုတ်ပါတယ်သိပြီးတော့အေးမပါလာပါဘူးဇတိသဘောသာဖြစ်ပါတယ်ဒါပေမဲ့ဇတိသဘောလောက်တဲ့ကိစ္စ symbolism ဟာအရေးကြီးပါတယ်ဒါသူတို့စိတ်ထဲဘာဖြစ်နေတယ်ဆိုတာကိုဖော်ထုတ်လိုက်တာပါယင်းနှမြုပ်နှံရေးစတဲ့လုပ်ငန်းတွေအပေါ်တခြားလူတွေရဲ့သဘောထားကိုပြောင်းလဲသွားစေနိုင်ပါတယ်။နမူနာပြောရမယ်ဆိုလို့ရှိရင် Twitter အကြီးအကဲမင်းမြို့သွားပြီးတော့တရားထိုင်တဲ့ကိစ္စ သူ့မြန်မာမြန်မာနိုင်ငံမှာအားလုံးကချစ်စရာနှစ်သက်စရာဖြစ်နေတယ်လို့ပြောတော့လူတွေကဝေဖန်ကြပါတယ်ဒါပါကြောင့်ဖြစ်နေရတယ်လဲဆိုရင်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုသူမသိတယ်လို့ဖြစ်နေလို့ပါပဲ
ဆိုတော့ဆရာကြီးအနေနဲ့ပမ္ပန်ကစတိုင်းမတ်အနေနဲ့ရောအခုအချိန်ထဲမှာမြန်မာနိုင်ငံကိုသွားမယ်ဆိုရင်မသွားဘဲနေမလားခင်ဗျာအေးရောမသွားသင့်မသွားသင့်ကိုနှစ်ထပ်စဉ်းစားဦးမလားဆရာကြီ
း Tourists will think twice yes and as a matter of fact if you notice if you checkthe american ad
ခီးသွားဧည့်သည်တွေဆိုရင်တော့နှစ်ခါထပ်ပြီးတော့စဉ်းစားသင့်ပါတယ်တကယ်လက်တွေ့မှာလဲ american ခီးသွားလုပ်ငန်းကြော်ညာတွေကိုကြည့်ရင် american ခီးသည်အုပ်စုတွေသင်္ဘောတွေဟာမြန်မာပြည်ကိုသွားတာလုံးဝတွေ့ရမှာမဟုတ်ပါဘူးကျန်တဲ့အာရှဒေသတွေကိုသွားပါတယ
်ဆရာကြီးက senator mitch mcconnell အကြောင်းကိုပြောလို့ကျွန်တော်သမ္မတ donald trump ရဲ့အကြောင်းလည်းမေးချင်ပါတယ်သမ္မတ donald trump ရဲ့ဒီကိစ္စနဲ့ပတ်သက်လို့သဘောထားရောဘယ်လိုရှိမယ်လို့ဆရာကြီးထင်မိပါလဲခင်ဗျာ
I don't know whether he knows where it is. I'm serious. No, I mean so far there's been nothing.
Any near Bemma Shire so raw tu ti ya la ma ti ba u da de ge byo da ba. Aku chain thi do di kaisa myo ne patat lo tu si ga ba ma ma ja de ba u.
Da mae su ye aya si ji de chu ga di chain ne go naingan daga forums thi kula da ma ga lung nei council lo ne ya de ma ti tin lo ပြင်းပြင်းထန်ထန်ပြောနေရတာပဲခင်ဗျာအဲ့တော့သမ္မတကဘာကြောင့်နှုတ်ဆက်နေရလဲကျွန်တော်သိချင်တာ
President is a very strange kind of person in terms of what he pays attention to and what he doesn't pay attention to and what he says
ဒီသမ္မတအသက်ကိုထူးဆန်းတဲ့လူတယောက်ဖြစ်ပါတယ်သူအလေးထားတဲ့ကိစ္စသူအလေးမထားတဲ့ကိစ္စနဲ့သူပြောတာတွေကိုကြည့်မယ်ဆိုရင်သိတာပါတယ်သူဘာလုပ်မယ်ဆိုတာဘယ်တော့မှမသိနိုင်ပါဘူးဝေဖန်သူတွေပြောတာကတိတ်မှန်ပါတယ်ကမ္ဘာပြဿနာတွေအများပြားသူလုံးဝကြီးမဆိုင်ပဲထားတာလည်းရှိနေပါတယ်
အခုအမေရိကန်ကတရုတ်ကိုအဖက်ဖက်ကပိတ်ဆို့ကျင်နေတာဖြစ်ပါတယ်ဆိုတော့အခုကြည့်ရမှာလဲမြန်မာနိုင်ငံကိုတရုတ်ဖက်ကိုပူပြီးတွန်းပို့သလိုဖြစ်မှာစိုးလို့များဒေါ်နယ်ထရမ်ကနှုတ်ဆက်နေတာလားအဲ့လိုစဉ်းစားရင်ကိုမရဘူးလားခင်ဗျာ
I mean I said if he thought about it he wouldn't want to push China come close to Burma to but I think at the same time that's a very 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 small element if it is an element at all
သူသာအဲ့လိုတွေးတယ်ဆိုလို့ရှိရင်တရုတ်ကိုမြန်မာနဲ့ไอ้มณีเสร็จตั้วเสียจริงแล้วส่วนเลยด่าก็อะเท้ม้วหลอกตาဖြစ်ပါလိမ့်မယ်သူอ่ะတကယ်တော့กုံသွဲသမားပါกုံသွဲยีนเนี่ยยีนนี้မြုပ်နှံမှုလုံမလုံဆိုတဲ့ကိစ္စတွေတောင်တရုတ်ပင်လယ်ကမဟာဗျူဟာပြဿနာမြောက်ကိုရီးယားပြဿနာဒါတွေအများကြီးရှိနေပါတယ်မြန်မာပြဿနာကအဲ့ဒီကိစ္စတွေလောက်အရေးမပါလှပါဘူးသူ့အတွက်ဟုတ်လဲဟုတ်ပါတယ်အခုလက်ရှိမှာလဲရိုဟင်ဂျာပြဿနာတွေပေါ့အမေရိကန်ကတိတ်အနှုတ်လက္ခဏာပြရက်တည်နေတဲ့အတွက်ပဲတရုတ်ကမြန်မာအပေါ်ပိုလွှမ်းမိုးခွင့်ရနိုင်ပြီဖြစ်ပါတယ
်။ဟုတ်ကဲ့အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုပြန်ကောက်ရမယ်ဆိုရင်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်သဘောထားပုံမူပျော်ပြောင်းလာအောင်ဒါမှမဟုတ်ဒီပြဿနာအပေါ်ပိုပြီးပွင့်ပွင့်လင်းလင်းစီလာအောင်တွန်းပို့နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာဒီဆုံးဖြတ်ချက်က
I doubt it. I would like to see it happen more sympathy.I saw that in the newspaper the new light of Myanmar.
အဲ့လိုဖြစ်နိုင်ပါမလားဆိုတာကျွန်တော်ကတော့တန်လျာရှိပါတယ်။ပို့ပြီးတော့ဂယုနာတက်တာကျွန်တော်မြင်နေပါတယ်။ American သမ္မတကြီး Scott Marcia ကပြီးခဲ့တဲ့ရက်အတွင်းကပဲတောင်ဆန်းစုကြည်ကိုသွားတွေ့တာ New Light of Myanmar မှာတွေ့ရပါတယ်။ဘာတွေဆွေးနွေးတယ်ဆိုတာမပြောထားပါဘူး။သူတို့ဟာကောင်းတဲ့ကိစ္စတွေကိုပြောနေတယ်လို့သာဖော်ပြပါတယ
်။ဒေါန်ဆောင်တယောက်အနေနဲ့ဒေါန်ဆန်းစုကြည်ဟာအခုလိုကိစ္စမှာနိုင်ငံတကာ PR တပတ်သူပြည်သူလူထုအများစုရဲ့သဘောတကားတစ်ဖက်ဆွေဖြစ်နေပါတယ်ဆိုတော့သူ့အတွက်ဘယ်ဟာဟာပိုအရေးကြီးတယ်ထင်ပါလဲနိုင်ငံတကာဖီအားကိုပိုဦးစားပေးသင့်သလားပြည်သူလူထုအများစုရဲ့သဘောတကားကိုပိုဦးစားပေးသင့်သလားဘယ်လိုသဘောပါလဲ
Well, it's very different of course I mean the people agree basically are prejudiced against Rohingya in general
ဒီနှစ်ခုသိပ်ပြီးတော့ကွဲပြားခြားနားတယ်ဆိုတာသိကြပါတယ်ရေပေါ်ရာအဖြစ်ပြည်သူလူထုဟာရိုဟင်ဂျာတွေအပေါ်မှာမလိုလားတဲ့သဘောရှိကြပါတယ်။ပြည်ပကလူတွေပြည်ပဖိအားတွေကတော့ရိုဟင်ဂျာတွေကိုတနည်းနည်းနဲ့ကူညီပံ့ပိုးရေးဖြစ်ပါတယ်။ဒီလိုတိတ်ပြင်းထန်တဲ့ကွဲပြားမှုပါ။နောက်ပြီးတော့ဒီကိစ္စမှာဒေါ်ဆန်းစုကြည်ဟာစစ်တပ်နဲ့နီးနီးဆက်ဆက်ရှိနေပါတယ်။စစ်တပ်နဲ့ဆန့်ကျင်ဘက်သဘောဝေဖန်ပြောဆိုတုံ့ပြန်မှုတစုံတရာမရှိပါဘူး။ဒါကြောင့်သူနှစ်ပေါင်းများစွာအချိန်ပေါင်းများစွာပြောဆိုခဲ့တဲ့ဒီမိုကရေစီသဘောထားတွေကိုပစ်ပယ်လိုက်ပြီလို့ပြစ်တင်ဝေဖန်ခံရပါတယ်။
ဆိုလက်တွေ့မှာရောသူကအေးစစ်တပ်နဲ့ဆန့်ကျင်ပြီးတော့ပြောဖို့ဆိုတာဖြစ်နိုင်မယ်ထင်ပါလားသူတို့
။ Well that's the question how much can she do?
Yeah.
I don't know how much she can do.
ဒါကတော့မေးခွန်းထုတ်ဆရာပါ။သူဘယ်လောက်လုပ်နိုင်မယ်ဆိုတာကျွန်တော်မသိပါဘူး။ ချိန်ထဲမှာပဲလုံနိုင်တယ်လို့လည်းထင်မိပါတယ်သူ့ရဲ့လုံပုံလုံနည်းအပေါ်မူတည်ပါတယ်လူမှုမီဒီယာတွေဖတ်ရတော့ဆိုရင်စစ်တပ်နဲ့ယုံကြည်မှုတိဆောက်ရေးအတွက်သူဘာမှလုပ်တာကျွန်တော်မတွေ့ရပါဘူးဒါဟာပြဿနာပါသူဟာသမရဖြစ်အောင်ဖွဲ့စည်းပုံပြန်ပြင်ရေးကိုအားထုတ်ခဲ့ပါတယ်ဒါဟာစစ်တပ်ရဲ့ယုံကြည်မှုရရှိရေးလုပ်ငန်းအစမဟုတ်ပါဘူးဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကလည်းနိုင်ငံရေးပါတီတွေဟာလူနည်းစုကိုသာကိုစားပြုပြီးတော့တက်မတော်သာပြည်သူအလုံးကိုကိုစားပြုတယ်လို့ဆိုထားပါတယ်ကျွန်တော်ကတော့အဲ့ဒါမှန်တယ်လို့မယူဆပါဘူး